အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာတီဂရီလူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွှတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်တာပါ။
We are of course actively working with the government of Ethiopia.
ဖန်ဆီးခံရသူတွေလွတ်မြောက်ဖို့အီသီယိုးပီးယားစစ်အာဏာနဲ့ဆက်သွယ်ပြီးအပြင်းထန်ကြိုးစားနေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတက်ဖန်တူချာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဖန်ဆီးခံရသူတွေပြန်လွတ်ပေးဖို့အရေးကြီးကြောင်းလည်းပြောဆိုသွားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းပေါင်းစုံကဝန်ထမ်းတွေကိုဖန်ဆီးရတဲ့အကြောင်းရင်းကိုရှင်းပြရမျိုးလည်းမရှိခဲ့ဘူးလို့ပြောပါတယ်။ဖန်ဆီးခံရသူတွေကိုတော့ကုလသမဂ္ဂလူညွန့်ရေးရာရှိတွေတွေ့ဆုံဝင်ရရှိခဲ့ကြပါတယ်။ပြည်ပကတ်တွေပေါ်ပေါက်နေတဲ့နိုင်ငံပြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးကုလသမဂ္ဂထုတ်ကူစဲမာတင်ဂရစ်ဖစ်အီသီယိုးပီးယားနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်တွားရောက်ပြီးနောက်တစ်နေ့မှာပဲဖမ်းဆီးမှုသတင်းထွက်လာခဲ့တာပါ။ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကလည်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုပြည်တွင်းရေးဝင်ရောက်စုဖွဲ့မှုဆွဆွဲခြင်းနဲ့နိုင်ငံကနေနှင်ထုတ်ခဲ့ဥပါတယ်။ကုလသမဂ္ဂရဲ့အီသီယိုးပီးယားဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှကုလသမဂ္ဂရာရှိတွေကိုနှင်ထုတ်ခဲ့တဲ့လိုရက်တွေပေါ်အမေရိကန်ပြည်သူကလည်းပြည်တင်ရှုတ်ချခဲ့တာပါ။လူမျိုးရေးအခြေခံဖမ်းဆီးမှုတွေကိုလက်မခံတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Press ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။